COVID-19 ကပ်ရောဂါရင်ဆိုင်နေရဆဲအမေရိကန်ပြည်ထောင်စုမှာမေလဇန်ပိုင်းကစပြီးစီးပွားရေးလုပ်ငန်းတချို့ဖြစ်ဖြစ်ချင်းစတင်ဖွင့်လှစ်ခဲ့ပေမဲ့ပုံမှန်အခြေအနေတွေဘယ်တော့ပြန်ရောက်မလဲဒီလိုပုံမှန်အခြေအနေဆိုတာကလည်းဘလို့ပုံစံမျိုးဖြစ်မလဲစတဲ့ကပ်ရောဂါကူးစက်မှုတန်းကိုကြုံတွေ့ရတဲ့မြန်မာအမေရိကန်တွေကစိုးရိမ်နေကြပါတယ်။အမေရိကန်မှာကပ်ရောဂါစတင်ကြုံတွေ့ပြီးနှစ်လအကြာကန့်သက်ထိန်းချုပ်မှုတွေကိုဖြေလျှော့ပြီးစီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ရေးဘလို့အခြေအနေတွေရှိနေတယ်လဲဆိုတာကိုတင်ပြမှာပါရှင်။ကျမအင်ဂျင်နိုင်ပါ။နောက်ဆုံးသတင်းထုတ်ပြန်ချက်တွေအရအမေရိကန်ပြည်ထောင်စုမှာကိုဗစ်ရောဂါကူးစက်မှုကြောင့်သေဆုံးသူပေါင်း 8,000 ကျော်မကရှိခဲ့ပါတယ်။အလုံးလက်မဲ့ဥယေဟာဆိုရင်လဲတန်းနဲ့ချီရှိနေတာပါ။လောလောဆယ်မှာတော့ရောဂါကူးစက်မှုအခြေအနေပေါ်မူတည်ပြီးပြည်နယ်အလိုက်စီးပွားရေးလုပ်ငန်းတစ်စိတ်တစ်ပိုင်းတချို့ကိုဧပြီလကုန်မေလဇန်ပိုင်းကစပြီးဖြည်းဖြည်းချင်းဖွင့်လှစ်နေပါတယ်။ရောဂါကူးစက်မှုအဆိုးရွားဆုံးနဲ့ဗဟိုအချက်အချာဖြစ်ခဲ့တဲ့နယူးယောက်မြို့မှာအလုံးလောက်ကိုင်နေတဲ့ကိုဇော်လက်ကတော့လူတွေကိုယ်တိုင်ယောဂါကူးမှာကိုစိုးရိမ်နေစေဖြစ်ပြီးအိမ်မှာပဲနေကြစေဖြစ်တယ်လို့ VOE ကပြောပါတယ
်။အခုကဘယ်လိုဖြစ်လဲဆိုတော့ဖွင့်နေတာပြောတာကြာအခုယထားပေါ်မှာဆိုလည်းလူက10ယောက်မပြည့်ဘူးပြောရတယ်နော်။အများဆုံးဆိုတာ10ယောက်လောက်ပဲမြင်တယ်။ကျွန်တော်တို့အခုဆင်းနေဆိုတာလည်းနေ့တစ်ပိုင်းပဲဆင်းတာ။နေ့တစ်ပိုင်းပဲဆင်းနေဆိုတာဆိုင်တွေကလည်းမဖြစ်နေဆိုတော့ small business တွေဖြစ်တတ်တယ်ဟောဖွင့်လေဟိုကိုယ့်ရဲ့ mate တွေကလည်းပြတ်သွားမှာဖွင့်မယ်တော့လည်းလူကမလာဘူး။အဲ့တော့ဒဲဆိုင်မဲကြည့်ကြည့်လာလိုက်နှစ်ယောက်သုံးယောက်လာလိုက်ကြောက်သွားလိုက်အဲ့တော့အလုပ်ကစီးပွားရေးကဖွင့်တာဖွင့်တယ်စီးပွားရေးကမကောင်းဘူးမကောင်းတော့ဆေးရလည်းမရှိဘယ်ကကုလို့ကုမလည်းမသိတော့လူတွေကအိမ်ထဲမှာပဲနေတာများတော့တော်ရုံတော့ဝတ်တောင်ထောက်ရှော်ရပါဗျာပြောရတယ်စားတော့လိုအပ်တဲ့ဟာပဲဝယ်
နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကတော့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအများပြည်သူအပန်းဖြေတဲ့နေရာတချို့ကိုမေလ15ရက်နေ့မှာပြန်လည်ဖွင့်လှစ်ဖို့ရှိကြောင်းပြောကြားခဲ့ပြီးအခြေအနေတွေကိုကြက်ကြက်မက်မက်စောင့်ကြည့်သွားမှာဖြစ်တယ်လို့ဆိုပါရယ်။ကပ်ရောဂါကြောင့်လုပ်ငန်းတွေထိခိုက်ဆုံးရှုံးခဲ့ရတဲ့နယူးယောက်ထက်ပြည်နယ်ဘာဖလိုမြို့က recycling pamplin plastic ဘူးတွေဝယ်ယူတဲ့အသေးစားလုပ်ငန်းပိုင်ရှင်ဦးစော်ဝင်းကတော့အမေရိကန်မှာပုံမှန်စီးပွားရေးလုပ်ငန်းတွေပြန်ပြည့်လည်ပတ်ဖို့ဒီနှစ်အကုန်ပိုင်းလောက်ထိတောင်မသေးကြတဲ့အနေအထားမျိုးရှိနေတယ်လို့ VOA ကပြောပါတယ
်ကျွန်တော်သဘောရတော့ပြန်ဖွင့်လာတယ်လိုအပ်ချက်ရပြန်ဖွင့်လာတယ်ဖွင့်သိမ့်တယ်သို့တော့ဖွင့်လာနေပဲချက်ချင်းဟိုပုံမှန်အနေအထားကြီးပုံစံမျိုးချက်ချင်းဟုန်တိုင်းကျပြီးတော့ဟိုအာရပါရဖွင့်လာမျိုးတွေစားတော့ဆိုင်တွေဘားတွေအဲ့လိုမျိုးတွေဝင်ထွက်မယ်သုံးတယ်ဆိုတာမျိုးတွေဟိုအခြားလူရင်းထိတွေ့ပြီးလောက်ရတဲ့စန္ဒလိုဟာမျိုးနေစလွန်းလိုဟာမျိုးဓာတ်တွေဆိုရင်တော့အခုချိန်မှာချက်ချင်းဟိုရုတ်တရက်ပြန်လို့အချိန်ဟုန်နဲ့ပြန်လို့ဖို့အတွက်ဟိုတော်တော်လေးကိုကိူးဆိုင်ရမယ်မဖြစ်နိုင်သေးဘူးနော်အနေရည်တွေထပ်ပြီးကြုံရနိုင်ကြီးစီသေးတယ
်အမေရိကန်မှာကိုဗစ်ရောဂါကူးစက်မှုဟာပြည်နယ်အလိုက်ကွာခြားတဲ့အထက်မှာအသက်သာဆုံးနဲ့ထိန်းချုပ်နိုင်တဲ့အနေအထားရှိနေတဲ့ပြည်နယ်ကတော့ကယ်လီဖိုးနီးယားဖြစ်ပါတယ်နေအိမ်မှာပဲနေဖို့ကန့်သက်ချက်တွေကိုမေလဇန်ပိုင်းမှာစတင်ဖြေလျှော့ပေးခဲ့ပြီးမေလ၄ရက်နေ့ကစလို့အဝတ်အစားဖက်ရှင်ဆိုင်ပန်းရောင်ဆိုင်တွေနဲ့စာအုပ်ဆိုင်တွေစတဲ့လက်လီရောင်းချတဲ့ဆိုင်တချို့ကိုပြန်လည်ဖွင့်လှစ်ခွင့်ပြုခဲ့ပါတယ်ဒါပေမဲ့လည်းအခုချိန်ထိဗိုင်းရပ်စ်ကာကွယ်ဆေးမရှိသေးတာဗိုင်းရပ်စ်နဲ့ပတ်သက်လို့အသေးချာမသိသေးတဲ့အတွက်လူတအုပ်နဲ့တအုပ်အကွာအဝေးနဲ့နေဖို့နှာခေါင်းစီးတက်ဖို့လက်ကိုမကြာခဏဆေးဖို့စတာတွေကိုတော့မဖြစ်မနေလိုက်နာဖို့လိုအပ်နေကြောင်းကယ်လီဖိုးနီးယားပြည်နယ်အထွေထွေယောဂါကုသမားတော်ဒေါက်တာမိုးဆန်းက VOE ကိုပြောပါတယ
်ကျွန်တော်တို့လက်ရှိအခြေအနေကတော့ control ဖြစ်တယ်ဆိုရင်လည်းကျွန်တော်အရာတိုင်းကဟိုယတိပြက်ကြီးဆုံးဖြတ်ချက်ချလို့မရသေးဘူးเนาะဘာဖြစ်လာမလဲဆိုတာဘာမှမသိဘူးဒီဗိုင်းရပ်စ်ကလည်းအခုကလောလောလတ်လတ်အသစ်ဖြစ်နေတယ်လူတိုင်းအတွက်ကဒါကအသစ်ဆန်းလို့ဖြစ်နေတော့ကျွန်တော်တို့တတ်နိုင်တလောက်တော့ social distancing တို့ဒီ hand hygiene တို့ဒီ mask တို့အဓိကထားပြီးတော့ဆက်လုပ်သွားမယ်ဆိုရင်တော့ဒါအကောင်းဆုံးပေါ့เนาะ vaccine မထွက်ချင်းကတော့ကျွန်တော်ထင်တယ်ဒီလူတွေရဲ့ဒီ daily practice ကိုအတိအကျအကျင့်သုံးဖို့လိုမယ်လို့ထင်ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအပြင်းထန်ကြုံတွေ့ခဲ့ရတဲ့အမေရိကန်ပြည်ထောင်စုမှာစီးပွားရေးလုပ်ငန်းတွေနဲ့စာတင်ကျောင်းတွေပြန်လည်ဖွင့်လှစ်နိုင်ရေးအင်္ဂါနေ့ကအမေရိကန်အထက်လွှတ်တော်မှဗီဒီယိုကွန်ဖရင့်ကြားနာပွဲပြုလုပ်ခဲ့ပါတယ်။အဲ့ဒီမှာအမေရိကန်ကူးစက်ရောဂါထိပ်တန်းကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီကတော့စီးပွားရေးလုပ်ငန်းတွေကိုအလျင်စလိုပြန်လည်ဖွင့်လှစ်မယ်ဆိုရင်နောက်တစ်ချိန်ရောဂါကူးစက်မှုအန္တရာယ်ကြီးကြီးမားမားကိုရင်ဆိုင်ရဖို့ရှိကြောင်းကြားနာပွဲမှာသတိပေးပြောဆိုခဲ့ပါတယ်။ပုံမှန်အခြေအနေမျိုးပြန်လည်စတင်တာမျိုးမလုပ်ခင်လူတွေမှာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုတွေကိုမဖြစ်မနေလုပ်ဖို့ဒေါက်တာဖောက်စီကအကြံပြုခဲ့ပါတယ်ရှင်။